စစ်စင်ရေးတွေပါရပ်သားပြီနဲ့သူတို့ရဲ့အိမ်တွေသူတို့ရဲ့အခြေခံအဆောက်အအုံတွေကိုမထိခိုက်အောင်စစ်ဖြစ်နေတဲ့အဖွဲ့တွေကစိုက်လိုက်မတက်ဂယုစိုက်ရပါမယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်။လူသားချင်းစာနာထောက်ထားရေးနဲ့ရေးပေါ်ကစားရေးဌာနလက်ထောက်အတွင်းမှုချုပ်နဲ့ပေါင်းစပ်ညီနိုင်မှုမာတင်ဂရစ်ဖစ်ကလူမျိုးရေးကောင်စီကိုအခုလိုပြောလိုက်ပါတယ
် But we're failing to meet the needs of civilians today.
ရဲသားတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းရမှာကျွန်တော်တို့အကြဆုံးနေပါတယ်။မနေ့ဖာမှာမကြဆုံးဖို့ကျွန်တော်ညွှန်လင့်ပါတယ်လို့ပြောခဲ့တာပါ။သူတို့သွားလို့တဲ့အရက်ကိုသွားနိုင်တဲ့လုံခြုံစိတ်ချရတဲ့နိုင်ငံတွေရှိတဲ့မှာတယ်လို့လည်းသူကလုံခြုံရေးကောင်စီအဖွဲ့ဝင်တွေကိုပြောပါတယ်။သူတို့ရရောမှာဆက်လက်နေထိုင်ပြီးဖြစ်စေထွက်ပေါ်ကြပြီးဖြစ်စေကျွန်တော်တို့လေးစားကြရပါမယ်။အကာအွယ်ပေးကြရပါမယ်လို့လည်းသူကပြောပါတယ်။ကလေးနဲ့အမျိုးသမီးတွေပါဝင်ယူကရိန်းကထွက်ပြေးလာကြတဲ့ဒုက္ခဒေပေါင်းကနှစ်သန်းရှိသွားပါပြီလို့ကုလသမဂ္ဂကဆိုပါတယ်။လူတွေလုံခြုံစိတ်ချစွာထွက်သွားနိုင်ရေးနဲ့လူသားချင်းစာနာထောက်ထားရေးလုပ်ငန်းတွေလုပ်ကိုင်နိုင်ဖို့တိုက်နေတာတွေကိုရန်နာဖို့လေကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးလင်ဒါသောမတ်ဂရင်းစီကတိုက်တွန်းလိုက်ပါတယ်